Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VO American တိုင်ရဲ့2022ခုနှစ်ဇွန်လ29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VO Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာပြည်ရဲ့တနင်္လာနေ့မနက်ခင်းတင်ဆက်မဲ့ VOA ရဲ့နောက်ဆုံးရသတင်းတွေကိုကုခမောင်စိုးမင်းနဲ့အတူပြောပြမှာဖြစ်ပါတယ်ဒီမနက်ခင်းမှာတော့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးညီလာခံမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတင်းကြီးကျညွတ်တဲ့ချုံချလိုက်ကြပြီးတရုတ်နဲ့အပြိုင်စီးပွားရေးအဆောက်အုံတွေလှုပ်ဆောင်သွားဖို့ငွေရင်းနှီးမြှုပ်နှံလိုက်ကြပါတယ်တခါရုရှားသမ္မတကဒီယူကရိန်းစစ်ဖြစ်ပေါ်လာပြီးနောက်ပိုင်းနိုင်ငံသားခီးစဉ်ကိုပထမဦးဆုံးထွက်ဖို့ရှိနေပါလေဒီလိုသတင်းတွေကိုတင်ပြဖို့စီစဉ်သားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့ဒီနောက်သတင်းဆောင်ပါတွေသတင်းစူးစီးတင်ပြချက်တွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတခုကတော့
သတင်းဖျက်ချတယ်ဆိုတာကဒီတပ်ပစ်လိုက်တာပေါ့နော်အဲ့ဒီလိုဒီသတင်းသားဖျက်ချခွင့်ကိုပိတ်ပင်နေဆိုတဲ့ဟာက Korean value အနေနဲ့ကျိုးဆိုရမယ့်အဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်အမေရိကန်ပြည်ထောင်စုမှာသတိသားဖြတ်ချခွင့်နဲ့အခြေခံဥပဒေဆက်ဆက်မှုဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေပေါ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့သဘောထားတွေစူးစီးတင်ပြချက်တွေမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်အဲဒီနောက်အာဏာသိမ်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ဆွေးနွေးတဲ့အပေါ်မှာစူးစီးတင်ပြချက်နဲ့ကဖိန်းတပ်ပါတဲ့ကိုလာစစ်အကြောင်းသတင်းဆောင်ပါကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေတဲကတုတ္တထူးခြားစံပြသတင်းများစတာတွေကိုလည်းကြည့်ရှုနိုင်ပါတယ်အဲ့ဒီနောက်ဒီကနေ့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဇော်ကိုညာဝင်းအောင်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြကြတာနားဆင်ကြည့်ရှုကြပါခင်ဗျာ
G7 ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေဟာတနင်္ဂနွေနေ့တုန်းကဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတနည်းညွတ်တဲ့ဆန့်ကျင်မှုပြသနိုင်ရေးဆွေးနွေးခဲ့ကြသလိုကမ္ဘာစလားစားနပ်ရိက္ခာနဲ့စွမ်းအင်ဈေးနှုန်းမြင့်တက်လာမှုအပေါ်စစ်ပွဲရဲ့ရိုက်ခတ်တရောက်မှုလျှော့ချနိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အမြဲတမ်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတည်ပြုကြောင်းဂျာမနီဝန်ကြီးချုပ်အိုလော့ရှော့စ်ကပြောကြားပါတယ်လက်ရှိယူကရိန်းစစ်ပွဲအရေးဆွေးနွေးမှုအပြင် G7 ခေါင်းဆောင်တွေကဒေါ်လာ600ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းကိုလည်းကြေညာခဲ့ပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရှင်ပြီးတော့တခြားရွေးချယ်စရာတစ်ခုအဖြစ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုပေးဖို့ရည်ရွယ်တဲ့အခြေခံအဆောက်အအုံဆိုင်ရာဒေါ်လာဘီလီယံ600စီမံကိန်းရဲ့၃ပုံတစ်ပုံကိုအမေရိကန်ပြည်ထောင်စုကပေးအပ်မှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် I want to be clear this isn't aid or charity it's an investment
ဒီနည်းမျိုးနံမှုတွေကအမေရိကန်ပြည်သူတွေအပါအဝင်ကျွန်တော်တို့ရဲ့နိုင်ငံတွေကပြည်သူတွေကိုပြန်ပြီးအကျိုးရှိစေမှာပါဒါကကျွန်တော်တို့ရဲ့စီးပွားရေးကိုနှင့်တင်ရရောက်တယ်လို့အနာဂတ်အလားအလာကောင်းတွေကိုမျှဝေခံစားကြမယ်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့သမရဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်အခုထိပ်သီးဆွေးနွေးပွဲဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနဲ့ G7 တို့ဟာအရင်ကတည်းကပို့ပြီးတော့စည်းလုံးညီညွတ်မှုရှိနေပြီဆိုတဲ့သတင်းစကားပ้ายုံနဲ့မကပဲကမ္ဘာဒီမိုကရေစီနိုင်ငံတွေဟာငတ်မွတ်ခေါင်းပါမှုနဲ့ဆင်းရဲမွေးတင်မှုကိုတိုက်ဖြတ်နေကြသလိုပူတင်ရဲ့နေချက်ဝါဒကိုလည်းအတူတကွရပ်တည်ဆန့်ကျင်ကြောင်းပြသတာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုပါတယ်သွေးကြ G7 ထိပ်သီးညီလာခံအပြီးမှာတော့ကမ္ဘာခေါင်းဆောင်တွေဟာနေတိုးထိပ်သီးညီလာခံကိုတက်ရောက်ဖို့စပိန်နိုင်ငံမှာစုဝေးကြမှာဖြစ်ပါလေဗျာ
ယူကရိန်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်မြို့ဖြစ်တဲ့မြို့တော်ကီယက်နဲ့ခါကီမြို့တို့ကိုတနင်္ဂနွေနေ့ကရုရှားကဒုံးကျည်တွေနဲ့ပြန်ပြီးတိုက်ခိုက်လာပါတယ်ရုရှားအစိုးရကိုအထူးကြံဖြစ်စေမဲ့နီလန်းသစ်တွေကိုဆုံးဖြတ်ကြမဲ့ကမ္ဘာဒီမိုကရေစီဥဆောင်နိုင်ငံကြီးတွေတဲက G7 နိုင်ငံတွေကခေါင်းဆောင်တွေဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံဆွေးနွေးနေကြလေဖြစ်ပါတယ် မြို့တော်ကီယက်ကအနည်းဆုံးအိမ်ယာအဆောက်အအုံနှစ်ခုထိမှန်ပြီးအနည်းဆုံးလူတဦးတေဆုံးက၄ဦးတည်းရရှိခဲ့ကြောင်းကီယက်မြို့တော်ဝင်ဘက်တလီကလစ်ချက်ကိုကပြောပါရယ်ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းဒေသကပြစ်မှတ်တွေကိုရုရှားတွေကခရုစ်တုံးကြီးတွေတုံးပစ်ခတ်မှုတွေနဲ့တိုးလာပါရယ်မြို့အတော်များများမှာလည်းလေကြောင်းအချက်ပေးအုပ်အော့ဆွဲတံတွေစုညံနေပါရယ် G7 ထိပ်ပြီးဆွေးနွေးပွဲကြိုဆိုပွဲမှာဂျာမနီဝန်ကြီးချုပ်အိုလက်ရှော့ပ်နဲ့အတူတွေ့ရတဲ့အမေရိကန်သမ္မတဂျိုးဘိုင်တန်ကတော့ကီယက်မြို့တော်ကိုရုရှားတို့တိုက်ခိုက်မှုကိုရုရှားရဲ့ရက်စက်ကြမ်းကြုတ်မှုအဖြစ်ပြောဆိုလိုက်ပါရယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်အရေးဟာထိပ်ပြီးဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အကြောင်းအရာလည်းဖြစ်ပါရယ်ယူကရိန်းသမ္မတဗိုလိုဒီမီယာဆယ်လန်စကီကလည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာသူလည်းပါဝင်ဆွေးနွေးမယ်လို့ပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားသမ္မတပူတင်ဟာဗဟုအားရှဒေသတွေကအရေးခင်ဆိုရဲအဖွဲ့ဝင်ဟောင်းနိုင်ငံတစ်ခုကိုဒီသတင်းပတ်ထဲတွားရောက်မယ်လို့နိုင်ငံပိုင်ရုပ်သံကတနင်္လာနေ့မှာကြေညာသွားပါတယ်ယူကရိန်းကျူးကျော်စစ်စတင်ခဲ့ခြင်းကဆလို့ဒါဟာပူတင်ရဲ့ပထမအဦးဆုံးသိရှိရတဲ့နိုင်ငံသားကြီးစဉ်ဖြစ်လာမှာပါဖေဖော်ဝါရီ24ရက်နေ့မှာစခဲ့တဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအတွင်းလူထောင်ချီတေဆုံးပြီးတော့တန်းနဲ့ချီပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးရပါတယ်။အနောက်နိုင်ငံတွေရဲ့ဗန္ဒာရေးရပြင်းထန်တဲ့တံခတ်ရေးရမှုတွေပေါ်ပေါက်စေပြီးပူတင်ကတော့တရုတ်၊အိန္ဒိယ၊အီရန်တို့လိုတခြားအင်အားကြီးနိုင်ငံတွေနဲ့ကုန်သွယ်ရေးပို့ပြီးခိုင်မာအောင်ထူထောင်ဖို့အကြောင်းရင်းတရက်လို့ပြောဆိုထားပါတယ်။သမ္မတပူတင်ဟာအိန္ဒိချင်း၊တာဂျီကစ္စတန်တာဂမင်းနစ္စတန်နိုင်ငံတွေကိုတွားရောက်မှာဖြစ်တယ်လို့နိုင်ငံပိုင်ရုရှား1ရုပ်တံသတင်းဌာနကကလင်ရင်ဆိုင်ရာသတင်းတောင်ဝန်ကပြောပါတယ်။အဲ့ဒီခီးစဉ်ကပြန်လာပြီးရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့မော်စကိုမြို့မှာတွေ့ဆုံဖို့ရှိပါတယ်။တာဂျီကစ္စတန်ခီးစဉ်အတွင်းမြို့တော်ဒူရှန်ဘေးမှာရုရှားရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့တာဂျီကစ္စတန်သမ္မတနဲ့သမ္မတပူတင်တွေ့ဆုံဖို့ရှိပါတယ်။တာဂမင်းနစ္စတန်နိုင်ငံရောက်တဲ့အခါမြို့တော်အက်စကာဘတ်မှာကျင်းပဖို့ရှိတဲ့ကက်စပီယန်ပင်လယ်ရန်ဝန်နိုင်ငံများညီလာခံကိုသမ္မတပူတင်တက်ရောက်မှာဖြစ်ပြီးအဇာဘိုင်ဂျန်ကာဇက်စတန်အီရန်တာဂမင်းနစ္စတန်နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမယ်လို့ဆိုပါတယ
်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံအကြားရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার သဘောတူညီချက်အရေးဆွေးနွေးပွဲပြန်ဆဖို့မျှော်လင့်ထားကြခြင်းမှာအီရန်အစိုးရကလောင်စာအခဲသုံးဒုံးမြန်တစ်စင်းကိုအာဂါသာရဲလွတ်တင်ခဲ့ကြောင်းနိုင်ငံပိုင်ရုပ်တံကတနင်္ဂနွေနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ဘက်ကဝေဖန်ချက်တွေထွက်ပေါ်လာပါတယ်။ဒုံးမြန်ကိုဘယ်အချိန်ဘယ်နေရာကလွတ်တင်ခဲ့တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစီမံပီနယ်တွေကအီမန်ခေါ်မန်နီအာဂါသာစကမ်းမှာပြင်ဆင်နေတာကိုဂျိုဒူးဓာတ်ပုံတွေမှာတွေးခဲ့ရပြီးတဲ့နောက်ဂျိုဒူးတလုံးတည်ဆောင်နိုင်တဲ့ကျေဂျူဂျန်နန်ဒုံမြန်ကိုစမ်းသပ်ဖို့စီစဉ်ထားကြောင်းအီရန်ဘက်ကအတိအမှတ်ပြုပြောဆိုခဲ့ချိန်မှာကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီအာဂါသာစကန်ကနေဂျိုဒူးလွတ်တင်မှုအရင်ကကြိုးပမ်းမှုတွေမှာတော့အချိန်ချင်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အခုဒုံမြန်လွတ်တင်မှုအောင်မြင်မှုကြောင့်အီရန်နိုင်ငံပိုင်မီဒီယာကတော့ဖော်ပြထားပါတယ်။အီရန်အနေနဲ့မနစ်ဖေဖော်ဝါရီလတည်းကပထမဆုံးဂျိုဒူးတည်ဆောင်နိုင်တဲ့ဒုံမြန်လွတ်တွင်ရေးစမ်းသပ်ချက်မျိုးကိုပိုမိုလှုံ့ဆော်နိုင်ဖို့စီစဉ်နေကြောင်းအရင်ကလည်းပြောဆိုခဲ့ပါတယ်။အီရန်ကကြေညာချက်ကိုသိရှိထားကြောင်းနဲ့ဒီလှုပ်ရက်ဟာအကျိုးမရှိမတိမကျိန်ဖြစ်စေတဲ့လှုပ်ရက်အဖြစ်အမေရိကန်သမ္မတအိမ်ဂျီတော်ကဝေဖန်ထားပါတယ်။လက်အတန်ကြာရပ်တန့်နေတဲ့အီရန်နျူကလ িয়ার အရေးစစ်ဆင်ဆွေးနွေးဖို့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲနဲ့အီရန်နိုင်ငံတဟီရန်မြို့ကိုတွားရောက်ခဲ့ပြီးနောက်တနေ့ပါပဲအီရန်ဘက်ကအဲ့ဒီလိုဒုံးမြန်လွတ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12.3 MHz အိုင်းဒိုမီတာ40 kHz 8.3 MHz အိုင်းဒိုမီတာ52 kHz 58.5 MHzလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တင်းနာနေမနဲ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအပြည်ပြည်ဆိုင်ရာမူရစီဝါတိုက်ဖြည့်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့ဒေါ်လာတန်း640ကျော်တမိုးရှိတဲ့တရားမဝင်မူရစီဝါတွေကိုတင်းငွေတွေကမီးရှို့ဖျက်ဆီးခဲ့ကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်ဒေသတွင်းမှာမက်သဖက်တမင်းထုတ်လုပ်မှုကစံချိန်ပြင်အဆင့်ကိုရောက်ရှိလာနေတယ်လို့ကုလသမဂ္ဂကသတိပေးထားပါဗျ။ ဘင်းပြူဆေးကြောက်မက်သက်ဖက်တမင်းကက်တမင်းတို့လိုတင်းစည်းမိထားတဲ့မူရည်ဆေးဝါးတွေနဲ့အတူစိတ်ကြွဆေးပြားထုတ်လို့ရမှာတုံးတဲ့ဓာတုပစ္စည်းတွေကိုပါရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာဖျက်ဆီးခဲ့ပါတယ်။မန္တလေးနဲ့တောင်ကြီးမြို့မှာလည်းအလားတူဖျက်ဆီးခဲ့တာပါ။မြန်မာနိုင်ငံဟာမူရည်ဆေးဝါးအများဆုံးထုတ်လို့တဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဒီစစ်တပ်ရဲ့ထိန်းချုပ်မှုပြင်ပရဲ့ဧရိယာမှာထုတ်လို့နေတယ်လို့ဆိုကြပါတယ်။အစီတော်အာရှဒေတာတစ်ဖက်မှာပြီးခဲ့တဲ့2021အတွင်းမက်သက်ဖက်တမင်း182တန်ဒီပါဖမ်းမိခဲ့ပြီးဒီပမာဏဟာလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်နဲ့နှိုင်းရှင်ရင်9ဆရှိကြောင်းပြောဆိုကြပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်တရုတ်တန်းအနီးမှာရှိတဲ့ဈေးဆိုင်တန်းရှိရာရပ်ကွက်အတွင်းကအဆောက်အုံတွေနဲ့ကားတွေအကြီးအကျယ်မီးလောင်တာကြောင့်အ ਨੇ ဆုံးလူလူသေဆုံးပြီးလူ9ဦးကတော့မိခိုးငွေမွန်းကျမှုနဲ့ကြုံခဲ့ရကြောင်းဘန်ကောက်အုပ်ချုပ်ရေးမှူးနဲ့ဒေသဆိုင်ရာမီဒီယာတွေကဖော်ပြကြပါတယ်။သေးဆုံးသူတွေထဲမှာအသက်35နှစ်အရွယ်မြန်မာရွှေပြောင်းလုပ်သားတဦးနဲ့ထိုင်းနိုင်ငံသားတဦးဖြစ်ကြောင်းပလတ်စတစ်တွေအများဆုံးထုတ်ပိုးတဲ့ဆိုင်မှာအလုပ်လုပ်ကြောင်းထိုင်းမီဒီယာကဖော်ပြပါတယ်။ဆိုင်အဝင်မှာမီးလောင်တာကလူနှစ်ဦးကဆိုင်ထဲမှာပိတ်မိတာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတွင်ငလင်တန်ခံထားရတဲ့ဒေသတွေမှာကူးစက်ရောဂါဖြစ်လာနိုင်ခြေရှိတာကိုတိုးမြင့်ဆောင်ကြည့်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတင်းငွေတွေနဲ့မှာပြောပါတယ်။ဗိုလ်တူးနေကလှုပ်ခတ်ခဲ့တဲ့ငလျင်ကြောက်အာဖဂန်မှာအနည်းဆုံးလူ1150တိဆုံးခဲ့ရသလိုအများအများဒဏ်ရာရရှိပြီးတော့ထောင်ထဲချီတဲ့အိုးအိမ်တွေပျက်စီးခဲ့တာပါ။အဲ့လိုတိဆုံးတဲ့အထဲမှာကလေးငယ်အနည်းဆုံး155ဦးပါဝင်ပြီးကလေးငယ်250လောက်ကဒဏ်ရာရပြီးတော့665ဦးကတော့မိဘမဲ့ဖြစ်သွားတယ်လို့ကုလသမဂ္ဂစည်းရုံးတွေကဆိုပါတယ်။ဒုက္ခကြုံတွေ့နေရတဲ့ဒီဒေသမှာကုလသမဂ္ဂအနေနဲ့ကူညီသွားမှာဖြစ်တယ်လို့ငလင်ဒေသကိုသွားရောက်လေ့လာခဲ့တဲ့ကိုစလေဖြစ်တဲ့ရာမစ်ကပြောပါတယ
် It's just our obligation moral obligation professional
ဒါကျွန်တော်ရဲ့တာဝန်ဖြစ်ပါတယ်စိတ်ပိုင်းဆိုင်ရာအရာရောကျွမ်းကျင်မှုအရာပါကူညီထောက်ပံ့မှုတွေအလုံးစုံပေးသွားမှာလို့သူကဆိုပါတယ်ငလင်တန်းအများဆုံးခံခဲ့ရတာကတော့အရှိတောင်ပိုင်းဒေသဖြစ်ပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံကန်ယိုရန်မြို့အစ္စလန်တန်ကနိုင်ကလပ်တစ်ခုမှာတင်းငွေတွေအစောပိုင်းကအ ਨੇ စုံလူ20သေဆုံးခဲ့တာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဆောင်းရာသီကျောင်းစာမေးပွဲအပြီးကျင်းပတဲ့ပါညကလပ်ပါတီကိုတက်ရောက်လာကြတဲ့လူငယ်တွေဘာကြောင့်သေဆုံးနေဆိုတာရှင်းရှင်းလင်းလင်းမရှိတာပါဘူး။ဇပွဲတွေနဲ့ကလပ်ဆိုင်တွေပေါ်မှာပြန့်ကျဲနေတဲ့ရုပ်အလောင်းတွေသာထင်သာမြင်သာဒဏ်ရာတွေမတွေ့ရကြောင်းဒေသဆိုင်ရာ Daily Dispatch သတင်းစာကဖော်ပြထားပါတယ်။ပေဆုံးတဲ့အကြောင်းရင်းကိုအတိမပြုတ်နိုင်သေးကြောင်းကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ။ဒီကနေ့မနေ့တနင်္လာမနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းစုစည်းတင်ပြချက်တွေဆောင်းပါးတွေကိုဆက်လက်တင်ပြပေးပါမယ်။ပထမဦးဆုံး American ဘက်ကသတင်းကိုပြောချင်ပါတယ်။ American ပြည်ထောင်စုမှသတင်းဖျက်ချခွင့်နဲ့အခြေခံဥပဒေဆက်ဆက်မှုဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်စန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေဆက်လက်ပေါ်ပေါက်နေသလိုထောက်ခံကြိုဆိုသူတွေလည်းရှိကြပါတယ်။အမေရိကန်နိုင်ငံတွင်နေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကြားမှာလည်းထောက်ခံသူကန့်ကွက်သူသဘောထားအမျိုးမျိုးအမြင်မျိုးမျိုးရှိနေပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှကိုယ်ဝန်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာပေဖျက်လိုက်တဲ့အပေါ်စန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိနေပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်အရကိုယ်ဝန်ဖျက်ချခွင့်ပြုသင့်မပြုသင့်ဆိုတာကိုသက်ဆိုင်ရာပြည်နယ်တွေကပဲဆုံးဖြတ်ရတော့မှာဖြစ်ပြီးပြည်နယ်အတော်များများမှာတားမြစ်လာမဲ့အလားအလာတွေလည်းရှိနေတာပါ။အိန္ဒိယနာပြည်နယ်မှာနေတဲ့ချင်းတိုင်းသားတူဖြစ်သူဒေါက်တာရိုဒင်းဂါကတော့တတိသားဖြစ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုထောက်ခံသူဖြစ်ပါလေ
ကျွန်တော်အနေနဲ့ကတော့ဒီ American Supreme Court ရဲ့ဆုံးဖြတ်ချက်ကိုတော့ကြိုဆိုပါတယ်ခရီးယုံကြည်ချက်ရပါလေဒီတတိသားဆိုတဲ့ဟာကလူဖြစ်လာပြီးပေါ့လေတတိကြီးကလည်းဘုရားကနေကောင်းချီးပေးတဲ့အရာဖြစ်တယ်အဲ့ဒီဟာကိုတတိဖြတ်ချတယ်ဆိုတာကဒီတပ်ပစ်လိုက်တာပေါ့နော်အဲ့ဒီလိုဒီတနေသားဖြတ်ချခွင့်ကိုပိတ်တင်နေဆိုတဲ့ဟာကခရီးယန် value အနေနဲ့ ကျိုးဆိုရမယ်ဟာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်။တစ်ဖက်မှာတော့ individual right ဖက်တာချင်တာတော့ဒါအငင်းပွားစရာတော့ရှိမယ်။ဒါပေမဲ့ကျွန်တော်ထင်ပါတယ်အမေရိကရောက်ကျွန်တော်တို့ဗမာပြည်သားများအထူးသဖြင့်ကျွန်တော်တို့ချင်းလူမျိုးများအများစုကတော့ဒီ Supreme Court ရဲ့ဆုံးဖြတ်ချက်ကိုတော့ကျိုးဆိုကြမယ်လို့ယုံကြည်ပါတယ်။
ဒရေသားပြစ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူတဲ့သူကတော့ New Mexico ပြည်နယ်မှာနေထိုင်သူဗကြီးအနုပညာရှင်မချောဤသိမ့်ပဲဖြစ်ပါတယ်
။အာကျွန်မကတော့ဟိုဖြတ်သိမ်းတာကိုသဘောမတူတဲ့ပုံမှာရှိရပါတော့။ဘာဖြစ်လို့လဲဆိုတော့သူအမျိုးသမီးတွေသူတို့ခန္ဓာကိုယ်ကိုသူတို့ပိုင်နေသူတို့ဘာသာသူတို့ဆုံးဖြတ်ပိုင်မရှိရဲ။ဒါအမျိုးသမီးကမှတော့ပေါ့နော်။ကိုဝင်လွယ်ရတဲ့စိတ်ကိစ္စကိုအလွယ်တကူဆုံးဖြတ်တာဘယ်သူမှမရှိဘူးဆုံးဖြတ်ရတဲ့နေရာမှာအကြောင်းရင်းတွေအများကြီးရှိတယ်အဲ့ဒီအကြောင်းရင်းတွေနားလည်ဖို့လိုတယ်သူကတာကြီးကိုသူ့စက်လုံးတောက်ရှောက်ယူသွားမယ်လို့ပေါ့နော်အဲ့ဒါကိုကြွားပြီးတော့အပြင်သူကတာလို့ပါတာမလို့ပါလဲဆုံးဖြတ်တာကိုကျွန်မကသဘောမတူဘူးလို့ပြောတယ်ဘာဖြစ်လို့လဲဆိုတော့နောက်ပိုင်းနောက်ဆက်တဲ့ဖြစ်လာတဲ့ဟာကိုတကယ်တမ်းရင်ဆိုင်ရတာအဲ့ဒီအမျိုးသမီးကပဲရင်ဆိုင်ရတာအဲ့ဒီအမျိုးသမီးအဲ့ရင်ဆိုင်တဲ့အခါကျတော့လေဘလောက်အကူကြီးပေးချမလဲပေါ့နော်ဒါလည်းရှိတာပေါ့ကာယကံရှင်အမျိုးသမီးကယူခြင်းမြူခြင်းကိုဆုံးဖြတ်ပိုင်ခွင့်ပေးတင်တယ်လို့ကျွန်မကယူဆလို့ဒီဟာကိုကန့်ကွက်ရခြင်းဖြစ်တယ်ပေါ့နော
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ကိုယ်ဝန်ဖြတ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချလာပြီးဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းတိုက်တွန်းထားတာပါကနေဒါနိုင်ငံအယ်ဘာတာဆေးကိုလိတ်ကကတိကဒေါက်တာဒေါခင်ဆောဝင်းကတော့ကိုယ်ဝန်ဖြတ်ချခြင်းရဲ့အကျိုးအပြစ်တွေကိုခွဲခြားသုံးသပ်ပြပါလေ
။ကိုယ်ဝန်နဲ့ပတ်သက်လို့သူကကာကွယ်လို့ရလာရအများကြီးအရင်တော့ကတက်ကိုပို့ပြီးတိုးတက်နေတယ်ဒီတစ်ဖက်ကကြည့်တော့လေ။အဲဒီတော့တကယ်ကတော့ကိုကိုကိုတောင်းရင်ယူနိုင်တယ်၊ကျမ်းမကြီးအကြီးဖြစ်တတ်ရှိတယ်။နောက်ပြီးတော့ဒီကာကွယ်နိုင်တဲ့ရှိတွေကိုလက်နှမ်းမိတယ်ဆိုရင်ကိုယ်ဝန်ကိုဖြတ်ချတာတဲ့မဖြစ်ခင်ကကာကွယ်နိုင်အကောင်းဆုံးပဲပေါ့နော်။အဲ့တကယ်လို့အကူကအာတမပြုချင်းခံရတယ်အရှင်မကြည့်ဘူးကိုဝင်မယူနိုင်ဘူးဆိုရင်တောင်းကကျူးလွန်ပြီးတဲ့အချိန်မှာစနေရက်အထိပေါ့နော်ဒီ morning after pill ဆိုတဲ့ဒီကာကွယ်ရေးကမဖြစ်ခင်ကြိုတောက်တောင်းမျိုးမဟုတ်ဘဲနဲ့ဖြစ်ပြီးတော့မှလွန်ပြီးတော့မှတောက်လို့ရတာလေရတာဒီလေအများဆုံးရှိတယ်အကူကလက်နှမ်းမိနိုင်တယ်ဆိုတော့အဲ့ဒီလိုလုပ်ဆိုင်ရင်တော့ဒါတမရေးချက်ကအကောင်းဆုံးပဲပေါ့အဲမဟုတ်ဘဲနဲ့ကိုဝင်ချက်ချခွင့်ရှိတယ်လို့ပြီးထားတဲ့အတွက်အိုးဖြစ်ချင်အောင်ဖြစ်အဲကိုဝင်ရှိလာတော့မှချက်ချမယ်ဆိုလို့ရှိရတော့ကျမရေရှိတော့ဘက်ကကြည့်ရင်လည်းစိတ်တော်မကောင်းဘူးဘာဖြစ်လို့လဲဆိုတော့အဲ့လိုချက်ချရတဲ့ဆိုရင်သူကတအိမ်ကိုချစ်ရပါတယ်အဲ့လိုတအိမ်ချစ်ရတဲ့အတွက်တစ်ခါမှလုပ်တယ်နှစ်ခါလောက်လုပ်တယ်ဆိုရင်တော့ထားလိုက်တော့ပေါ့နော်ဒါပေမဲ့အချိန်ကောင်းများစွာလုပ်တယ်ဆိုလို့ရှိရင်ဒီစိတ်အိမ်နေရကပါသွားရဲ့အတွေ့နောက်ကိုတကယ်လိုချင်တဲ့မိသားစုပြိုးထောင်ခြင်းနဲ့အသာသမီးလိုချင်တဲ့ဆိုရင်အဲ့ဒီအချိန်မှာတော့ဒီစေတနာဖြစ်နိုင်တယ်ကိုယ်ရင်ကမငဲတော့ဘူးမဆောင်နိုင်ဘူးစိတ်အိမ်အားမကောင်းဘူးအဲ့ဒီလိုဖြစ်ပြီးတော့တကယ်ဒီနေ့အချိန်တိုင်းတော့ပြဿနာမျိုးရှိသွားနိုင်ပါတယ်
သမ္မတဟောင်းဒေါ်နယ်ထရန့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုပြီးသူ့လက်ထက်မှာခန့်ခဲ့တဲ့တရားသူကြီးတချို့ရဲ့ထောက်ခံမှုကြောင့်အခုလိုဆုံးဖြတ်နိုင်ခဲ့တဲ့အပေါ်အောင်မြင်မှုအဖြစ်ဂုဏ်ယူပြောဆိုထားပါတယ်။အီတလီမှာရှိတဲ့ဗာတီကန်နန်းတော်ကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံကြိုဆိုပေမဲ့ကုလလူအခွင့်အရေးမဟာမင်းကြီးမစ္စဲဘက်စလာအပါအဝင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့စံကျင်ရှုတ်ချထားပါလေခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးတာပါဆက်လက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပြည်ပကတွေပုံမပြင်းထန်လာပါတယ်ခုလိုအချိန်မှာပဲအာဏာသိမ်းစစ်ကောင်စီကငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်တာတိုင်းရင်းသားအဖွဲ့တချို့နဲ့တွဲဆုံတာတွေရှိပါတယ်ဒီအခြေအနေတွေကိုလေးလာသုံးသပ်သူတချို့ကိုဆက်သွယ်ပြီးကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်တနက်ကင်ပြည်ပကတွေဟာပုံမကျပြန့်လာပါတယ်အရင်ကတိုင်းရင်းသားအဖွဲ့တွေနဲ့ဖြစ်နေတဲ့လက်နက်ကင်တိုက်ပွဲတွေကနေပြည်တွင်းမျိုးရွာတွေမှာအထိရောက်လာပါတယ်စစ်တပ်ကိုလက်နက်ဆွဲကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF လို့လက်နက်ကင်တပ်ဖွဲ့အဖွဲ့ပေါင်း600ကျော်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကအစိုးရခန်းစာထဲမှာဖော်ပြထားပါတယ် Dilo chene ma ana ten si kaun si ga, yin jan ye ne federal ye adwe sunu me lo chenya kere adwe. Tayenza lenda kain apari adha sunu we teme in aazu ne, madde bu sure in aazu naku pshila pare. UWSA wa MNDAA koka apari lo apari apa awen, tayenza lenda kain apari se pwela ga, si kaun si yin jan ye sunu we teme lo piosu tabare. Tabi me KIO kachin KNU kayen AA yakain, KNPB, KNE, CNF, CHEN, DOLO, TAYENDA LENDAKAN, PUERIGA, MATTE PULO NYENSU THABARE, KNU, KN, MYUDA, ASI, YONYE, PYOYISU, GUINSHIDU, PADU SOTO NIGA, ZONLA, SANGAYA NIMA, VIOEGO, AKURO, PYOSU, GEBARE. ဒီမှာရရမှတ်တဲ့ကြောင့်ကြားကြားပြောရင်ဒီလက်ဆောက်ရှိတော့မှာပြန်ဝင်နေရမယ်ဆိုတော့ကျွန်တော်လည်းမလုပ်နိုင်ပါဘူးဗျာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်မယ်ဆိုတော့ဝါကိုကံပအိုးလို့အဖွဲ့တွေကပြည်내တတ်မှတ်ရေးနဲ့ကိုပိုင်အုပ်ချုပ်ရေးကိစ္စတွေပါဝင်တဲ့အတွက်ဆွေးနွေးပွဲတက်လို့တာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်960ရှစ်နောက်ပိုင်း KNU ဌာနချုပ်မန္တလေးမှာပြည်တွင်း86အင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအခြေစိုက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်ခဲ့ဘူးပါတယ်။ Ari Tema, sitting up for Twelare, Twe, Sit Suya Tatiha, Manebologo, a pian attend to this singer, Bubare. A cool sitcom cigar picker and Yin Jan Yima, NUG net PDF team, Mapa Bulo sitcom cigar, Pesu Tabare. The Pema Yin Jan Econi Zin, Sagai Maguilo Niarima, sitcom cigar, a pian attend to this cinebare. Tiwari Michu Kayara, a Yadari attack Kayara de Shibare. ဒီအခြေအနေတွေဟာငြိမ်းချမ်းရေးနဲ့ပြန်လည်တင်းမြတ်ရေးကိုအထောက်အကူဖြစ်နိုင်ပါသလားပုံမနာကြည့်သွားနိုင်ပါသလားပလဲပီဒီအက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပြည်သူအရေးတော်ပုံအဖွဲ့ခေါင်းဆောင်ဘူဇေရကတော့အခုလိုပြောဆိုပါတယ်အဲရွာပေါင်းကတော့ဆေးရွာကျော်သွားပြီကြည့်ကျွန်တော်တို့လူတက်တာကတော့ရောက်တဲ့ရွာတိုင်းမှာသူတို့ထိုးတဲ့စစ်ကြောင်းတိုင်းမှာအဒီတင်းတဲ့ပြည်သူလူတွေကိုတတ်ဖြတ်သ
ီစစ်ကောင်စီကတော့ကျွန်တော်တို့ရဲ့ကြေးရွာပြည်သူလူထုတွေကိုအကြောက်တရားတွေရရှိအောင်လို့ဆောင်ရပြင်မြင့်ကျွန်တော်တို့ပြည်သူလူထုကတော့အကြောက်တရားတွေများရှိတဲ့အပြင်ဒီအာဏာရှင်လက်အောက်ကလွတ်မြောက်ဖို့ကျွန်တော်တို့အာဏာရှင်ကိုတိုက်ထုတ်မှရမယ်ဆိုတဲ့တန်ဋိဌာန်တွေကိုပို့ပြီးတော့ခိုင်မာလာတယ်။သူတို့ရဲ့အတူရောင်ငင်းချမ်းရေးဟာလည်းတရောမဖြစ်လာမယ်လို့လည်းယုံကြည်မှုရှိပါဦးဗျ။
ပြည်ရည်မီးရှို့ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညှင်းဆိုတာတွေရှိပါတယ်။ပြည်တွင်းမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကကြေညာထားတဲ့အတွက်နိုင်ငံရေးပါတီတွေအကြားရွေးကောက်ပွဲဝင်မယ်မဝင်ဘူးကွဲလွဲမှုတွေရှိလာပြန်ပါတယ်။ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အနိုင်ဆုံးဖြစ်နိုင်ခြေရှိတာတချို့ကို ISP မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်တို့မြင်တာကတော့ baseline scenario ခေါ်မှာပေါ့အနိုင်ဆုံးဖြစ်နိုင်ခြေပေါ့ဖြစ်ဆိုရကအခုလာမဲ့2023မှာရွေးကောက်ပွဲလုပ်ပေးမယ်လို့ကြေညာထားတယ်အဲ့တော့အတိုက်ခံဘက်ကလည်းဖိအားမပေးနိုင်ဘူးအခြေအနေကလည်းဟိုကျွန်တော်တို့ထူးထူးခြားခြားမလုပ်နိုင်ဘူးဆိုရင်ရွေးကောက်ပွဲကဖြစ်သွားဖို့ရှိပါတယ်ဆိုတော့ရလက်ကောင်းထွက်မလာပေါ့နော်ဆိုတော့ကျွန်တော်ထင်တာတော့ရွေးကောက်ပွဲကြောင့်ပဲပို့ပြီးတော့အကြမ်းဖက်မှုတွေလည်းများလာနိုင်တယ်ပါတီတွေကိုလှုပ်ကြံသတ်ဖြတ်တာတွေပါတီကောင်းဆောင်တွေပေါ့ပုံခွဲလာတယ်ဟိုမဲယုံနေပါလေစသဖြင့်ပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးကြောင့်လည်းယုံကြည်မှုနည်းတဲ့ရွေးကောက်ပွဲမျိုးဖြစ်သွားနိုင်တယ်လို့ထင်တယ
်ဒုတိယဖြစ်နိုင်ခြင်းရှိတဲ့ပုံစံတစ်ခုနဲ့ပတ်သက်လို့လည်းဦးအောင်သူငိမ့်ကအခုလိုပြောဆိုပါတယ်
အဲ့တော့ရွေးကောက်ပွဲမလုပ်နိုင်ဘူးလို့ဆိုလို့ရှိရင်2008ကိုအဖွဲ့အစည်းဝင်ခြေကားဥတို့သရုပ်ကိုယ်တိုင်ပြန်ဖျက်သိမ်းပြီးတော့စစ်အုပ်ချုပ်ရေးသက်တမ်းရှိသွားတာလည်းဖြစ်နိုင်တယ်ဒါမှမဟုတ်လည်းဟတ်လိုင်းပေါ့နော်ကျွန်တော်တို့ဒီတက်ထဲမှာဟိုခေါင်းမာတဲ့သူတွေအာဏာရသွားတာမျိုးလည်းဖြစ်နိုင်တယ်တော့အဲ့ဒါဆိုလို့ရှိရင်လည်းဒီမိုကရေစီနဲ့ကျွန်တော်တို့ဝေးမဲ့အခြေအနေမျိုးဖြစ်တာပေါ့နော်
။ပေါ်ပြခဲ့တဲ့ပုံစံနှမျိုးစလုံးမဟုတ်ပဲတတိယဖြစ်နိုင်ခြေတစ်ခုနဲ့ပတ်သက်လို့တော့အခုလိုပြောဆိုပါရစေ
။ဂျာတဲ့ကနေပြီးတော့တတိယလမ်းပေါ့ဗျာဟို intervention scenario လို့ကျွန်တော်တို့ခေါ်တာပေါ့။ဆိုလိုတာကဂျာတဲ့နိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်မလား။သို့မဟုတ်လည်းညဉ့်ညာရေးဆွေးနွေးပွဲတွေကအလုပ်ဖြစ်ပြီးတော့အခြေအနေပြောင်းသွားမလား။ဒါမှမဟုတ်လည်းနှစ်ဖက်ဂျာတဲ့ကြည်လင်မှုရမလားပေါ့။ဆိုတော့အဲ့ဒါကလည်းသိတော့လည်းတော့ဝေးတဲ့အနေအထားမျိုးဖြစ်သေးတယ်လို့မြင်ပါတယ်ဗျ။အဲတော့ပြောရမယ်ဆိုလို့ရှိရင်တော့ဘယ်အခြေအနေမှသိမကောင်းဘူးလို့ယူဆတာပေါ့
။လောလောဆယ်မှာ NUG PDF တွေအပါအဝင်စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့အင်အားစုတွေဘက်ကလည်းအောင်မြင်မှုတွေရနေတယ်ဆိုပြီး အပြင်းထန်ဆက်လက်တိုက်ခိုက်ဖို့ကြိုးပမ်းနေသလိုစစ်ကောင်စီဘက်ကလည်းချိန်မုံနိုင်တဲ့အင်အားဆက်လက်ရှိနေသေးတဲ့အတွက်ပဋိပက္ခတွေပုံမပြင်းထန်နေနိုင်သေးကြောင်းနဲ့စစ်ကောင်စီကခေါ်ယူထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာလည်းဘလောက်ထိအောင်မြင်မယ်မအောင်မြင်ဘူးဆိုတာမခံမနိုင်သေးတဲ့အနေအထားမှာရှိနေတယ်လို့ဦးအောင်သူငင်းကပြောဆိုခဲ့ပါတယ်
။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတို့ကိုပြောပြပါမယ်။ကဖိန်းတက်ပါတဲ့ကိုလာစေးကနေရာစုံမှာအသုံးတည်နေတဲ့အတွက်ကိုလာစေးစီးပွားရေးကအိုင်ဗရီကော့စ်နိုင်ငံမှာကြီးမားတဲ့စီးပွားရေးတစ်ခုဖြစ်လာပါတယ်။ယက်စင်စီရောအဗစ်ဂျန်ကနေပြီးတော့သတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြထားပါတယ်
။ကိုလာစေးကအနောက်အာဖရိကအီကွေတာဝန်ရိုးစွန်းနေတာမှာအလေးကျပေါက်တဲ့အပင်တစ်မျိုးပါ။နေရာတော်တော်များများမှာအသုံးတည်တဲ့အပြင်အချိုရည်နဲ့အားဖြည့်အချိုရည်တွေထဲမှာပါသုံးလို့ရတာကြောင့်ပြပတင်ဖို့မှုနှုန်းကအလွန်အမင်းကိုများပါတယ်။အနောက်အာဖရိကဒေသတွေကနိုင်ငံတွေဖြစ်ကြတဲ့ Nigeria, Ivory Coast, Cameroon, Ghana နဲ့ Sierra Leone နိုင်ငံတွေကအများအပြားထုတ်လုပ်ကြတာပါ။2019ခုနှစ်အတွင်းမှာတန်ချိန်2,600ထုတ်လုပ်ပြီးတန်ဖိုးကဒေါ်လာတန်290ကျော်တန်ဖိုးရှိတယ်လို့ကုလအစားအသောက်နဲ့စိုက်ပျိုးရေးဌာနကထုတ်ပြန်ချက်အရသိရပါတယ်။ဒေတာတွင်းအစဉ်အလာအရတော့ဒီကိုလာစိတ်ကိုမီယိုဖလာပွဲလန်းတပင်တွေမှာတုံးလေးရှိပြီးမင်္ဂလာဆောင်လက်ဖွဲ့အနေနဲ့လည်းပေးကြတယ်လို့ကိုလာစိတ်ကုံတယ်ဒရမနီဒီယာအာအာဆိုပါကပြောပါတယ
်ရာဒူကွင်း
တင်းနာချင်းနိုင်ငံတွေဖြစ်ကြတယ်မာလီဘာကီနာဖာဆိုနိုင်ဂျာမှာကိုလာစိတ်ကိုလက်ဆောင်ပေးတာကလူအင်ဆန္ဒတွေပြေဝစေသလိုမျိုးအလုံးကိုတံပိုးရှိပါတယ်အခိုးကြီးတွေနဲ့ဘာသာရေးဆရာတွေကိုသွားပေးလို့ကတော့သူတို့အတွက်ငွေတန်းချီရတယ်လို့မျိုးပျော်ကြတန်ဖိုးထားကြမှာပါလေးစားမှုပြရလဲရောက်ပါလေ
ကိုလာဘင်စက်ပြွေးသမားဟာဗီဒီဘိုးစ်အတွက်ကတော့ကိုလာဘင်နဲ့ငွေငွေရှာရတာပါအာဗီကော့စ်အရှိတောင်ပိုင်းကအက်ဗိုဗီလာမြို့မှာ18ဧကစက်ပြိုးတာကစံချိန်20နီးပါးထွက်ပါတယ်သူကမိသားစုစက်ပြိုးရေကိုကောလိပ်ကျောင်းတက်ဖို့စွန့်ခွာသွားခဲ့ပြီးကမှကိုလာဆေးတွေကငွေပိုရတယ်လို့စဉ်းစားမိပြီးကိုလာစိတ်စက်ပြိုးရေလုပ်နေသူပါ
ကိုလာစီလုပ်ငန်းနိုင်ငံတကာဈေးကွက်မှာပွင့်နေရင်တခြားလူတွေလည်းစိုက်ဖို့လှုပ်လာကြမှာပါကိုကာရာဘာနဲ့စီအုံးလုပ်ငန်းလို့ပေါ့
Every Coast ကအညာမှာမြို့ကကိုလာကုံအယောင်းဝယ်ထွန်းကားတဲ့အရက်ပါနှစ်စဉ်ကိုလာစီတန်1000ကိုတင်ဖို့ရောင်းချနေပြီးအခုတက်ပို့ပြီးပို့နေအောင်ကြိုးစားနေတယ်လို့ဆူရမေခွန်ကြီးကပြောတယ်
ကိုလာစိုက်ပျိုးရေးတိုးချဲ့မှုကိုအာဖရိကပြင်ပဥရောပနဲ့အာရှနဲ့အမေရိကမှာပါစိုက်ဖို့ပူးပေါင်းလုပ်လို့သူတွေကိုရှာနေပါတယ်ဖက်ဆက်လောက်ကိုင်းသူတွေရှိရင်ကျွန်တော်တို့ကိုကောင်းအောင်လုပ်နိုင်မှာပါကိုလာအကြောင်းတကဘာလုံးသိသင့်ပါတယ
်ကိုလာစည်းကွက်ကြီးထွားလာတာကြောင့်စိုက်ပျိုးထုတ်လုပ်ရေးသမားတွေကုန်ကူးသူတွေနဲ့ကြီးပတင်ဖို့ရောင်းချသူတွေက2019ခုနှစ်မှာ Interprofessional Cola Association လို့ခေါ်တဲ့ Inter Cola အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အဖွဲ့ရဲ့ရည်ရွယ်ချက်ကဒီအစီအရေကိုလုပ်ငန်းအစုံမှာပိုသုံးပါနိုင်အောင်တော့ဖြစ်တယ်လို့အဖွဲ့ကြီးရဲ့ညွှန်ကြားမှုချုပ် Henry Biego ကပြောပါတယ
်။ L'objectif
အဖွဲ့ကြီးရဲ့ရည်ရွယ်ချက်ကဈေးကွက်မှာဝေစုပိုရဖို့ပါ။ဘာမှမလုပ်ထားတဲ့အစီအရေကိုရောင်းရမှာဈေးကွက်ပေါ်ရမှတန်ဖိုးချက်ကရိတ်သိမ်းပြီးချိန်ဆုံးရှုံးမှုတွေနဲ့မှာပါ။ဈေးကွက်တိုးချဲ့နိုင်ရေးရေရှည်နီလာနေဆောင်ရွက်နေပါတယ်
။ကိုလာစေးတွေဟာအရင်ကမူလကိုကာကိုလာအချွေထုတ်ရမှာထည့်ပြီးသုံးပါတယ်။အလွန်ပြည့်ဝတ်သိမ်းဆည်းထားတဲ့အခုလက်ရှိကိုကာကိုလာအချွေထုတ်နည်းအစ်စ်မှာကောအသုံးပြုနေသေးလားဆိုတာကိုတော့စစ်စစ်ချာချာမသိရပါဘူး။ဒါပေမဲ့ဒီကိုလာစေးစိုက်ပျိုးရေးသမားတွေအတွက်တော့ကိုလာစေးကိုကုန်ပစ္စည်းတွေအများကြီးမှာသုံးလာဖို့ကတော့သူတို့ရဲ့ရည်မှန်းချက်ပါခင်ဗျာ။
ဘီအိုအမေရိကန်တန်ရဲ့မနက်ပိုင်းတန်လွင်အစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
ပြည်ဝအမေရိကန်တန်ရဲ့ဂျွန်လ29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီ။ ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတုတထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ကြရမှာဖြစ်ပါတယ်ပြည်သွေးနိုင်တင်ဆက်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုဆွေးနွေးတင်ပြထားပါတယ်။မိုင်းအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဦးနန္ဒီယာဆိုတဲ့ Facebook အကောင့်ပိုင်ရှင်တော်ရရှင်ဖုံဖုံကတော့ viewer ဝိုင်းတော်သားတွေအားလုံးကိုစိတ်နှဖျားကျမ်းမာရှင်နှန်းနိုင်ကြပါစေဆိုပြီးတော့ကျွန်တော် viewer ဓာတ်ရိုက်ထုတ်လွှင့်မှုအောင်မှာလာပြီးတော့မှတ်ချက်ရေးဆွတောင်းပေးလာပါပြီဟုတ်ကဲ့ပေးရဆုနဲ့ပြည့်စုံပါပြီနောက်ထပ်တော်ရရှင်တယောက်ကတော့မင်းလာမျိုးကကိုရဲမင်းထုံမှာကျွန်တော်တို့စီကိုအီးမေးလ်ကနေစာရေးလာတာဖြစ်ပါတယ်သူကတော့
ကျွန်တော်က viewer ကိုအမြဲနားဆင်နေတဲ့ပရိသတ်ပါအခုတော့ဒေါ်လှလှတန်ကိုမမြင်ရတာကြပါပြီ။ဆရာမကြီးနေမကောင်းလို့လား။ VOA ကနေပင်စင်ယူသွားလို့လားသိချင်ပါတယ်။ဖြေချပေးပါနော်
။ဟုတ်ကဲ့ပါ။ကိုရဲမင်းထွန်းကြီး။အန်တီဒေါ်လှလှတန်ကအလုတ်ကနေအနားယူသွားလို့ဖြစ်ပါလိမ့်ရှင်။နေကောင်းကျန်းမာပါလိမ့်။တို့ရရှင်မေးတဲ့အကြောင်းလေးပြန်ပြီးပြောပြပေးပါမယ်နော်။ကျမတို့နဲ့ပုံမှန်အဆက်အသွယ်ရှိပါလိမ့်ရှင်။အခုလိုမျိုးအန်တီဒေါ်လှလှတန်ကိုလည်းသတိတရမင်းမြန်လာလို့ VOA အစီအစဉ်တွေကိုလည်းအမြဲတမ်းနားထောင်နေပုံရလို့ကျေးဇူးတင်ပါတယ်နော်။နောက်ထပ်စာရေးပြီးတော့ Messenger ကနေစာရေးမေးလာတဲ့တော်ရရှင်ရဲ့စာလေးကိုပြန်ချပေးကြပါလေ။သူကတခါတလေည9:00နာရီဓာတ်ရိုက်လွှင့်တာလွှင့်ပြီးပြီးချင်းပြန်တက်မလာတာဘလို့ရှာရမလဲတဲ့။ဟုတ်ကဲ့ပါ။ကျွန်မကဘယ်မှာရှာတာပါလဲလို့ပြန်ပြီးတော့မေးထားပါရနော်။ Messenger ကနေစာပြန်ပေးထားပါရ။ကျွန်တော်တို့ bemis.viewnews.com ဒီကျွန်မတို့ရဲ့ internet ဆာမျက်နှာပင်မ internet ဆာမျက်နှာမှာဓာတ်ရိုက်လွှင့်ပါတယ်ရှင်။Facebook YouTube မှာလည်းဓာတ်ရိုက်ပြီးပြီးချင်းသူတို့ကမိနစ်ပိုင်းအတွင်းမှာအဆအဆုံးပြန်တက်တက်ပါတယ်အကြောင်းလို့ကြိုးစားကြည့်ပါအောင်ရှင်ဆိုလိုတာက Facebook မှာကကျမတို့ဒီဂျိုရုကနေဓာတ်ရိုက်လွှင့်နေတာနဲ့တပြိုင်တည်း Facebook ကနေပြောလဲဓာတ်ရိုက်လွှင့်နေပါတယ်နော်ဒါမဲ့ဒီမိနစ်30စာဒါမှမဟုတ်တနာရီစာအစီအစဉ်ပြီးသွားလို့ဆုံးသွားတဲ့အခါကျရင် Facebook ကအဲ့ဒီတနာရီစာလုံးအစီအစဉ်ကိုပြန်တင်ပေးနိုင်မှုမိနစ်အနေငယ်အချိန်ယူပြီးတော့သူတို့ဒီ file တစ်ခုလုံးကိုဆွဲတင်မှုစူးစမ်းပါတယ်ပြီးသွားတာနဲ့ချက်ချင်းပဲ Facebook မှာဒီဘယ်နှမိနစ်တုန်းကလွှင့်သွားရဲဆိုပြီးတော့အစားဆုံးဒီအဲ့ဒီလွှင့်သွားတဲ့ထုတ်လွှင့်ချက်အစားဆုံးကိုပြန်ပြီးတော့တင်ထားပေးပါရနော်စူးစမ်းကြည့်ပါအောင်ရှင်စာရေးနေကြတော်တော်ရှင်တယောက် VOA အစီအစဉ်ကိုနားဆင်ပြီးတော့သူနောက်ထပ်ကြားချင်တဲ့အကြောင်းအရာလေးထုတ်လွှင့်ပေးပါလို့ရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင
်မင်္ဂလာပါ VOA ရေးကျွန်တော်6ရက်နေ့ညကတရင်မှာမြန်မာနိုင်ငံရဲ့မြေငရင်လှုပ်ခတ်မှုအကြောင်းကိုနားထောင်ရပါတယ်။လွန်ခဲ့တဲ့10စုနှစ်လောက်ကအန်တီဒိုခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်းလေးပြည့်ပြည့်ကျော်၊မကွေပြည့်ပြည့်ကျော်အကြောင်းကိုနားထောင်ခဲ့ရဖူးပါတယ်။ခုတစ်ခါနည်းပညာကဏ္ဍကနေပြီးတော့မြန်မာနိုင်ငံရဲ့ပြည့်ပြည့်ကျော်ကြီး9ခုထဲကကျန်နေသေးတဲ့3ခုကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးပါအောင်လို့အန်တီဒိုခင်မျိုးသက်ကိုပြောပြပေးပါ VOA ရေး။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။အဲ့ဒီဒေါခင်မျိုးသက်ဒီစာကိုတွေးပါရဲ့နော်အခုတလောလဲတခြားနိုင်ငံတွေမှာငရင်နေလှုပ်တဲ့တဲ့တွေကြားနေရလို့ဒီမြန်မာနိုင်ငံကငရင်ကြောနဲ့ပတ်သက်ပြီးတော့တော်ရရှိသိကျင်တဲ့အကြောင်းအရာကိုအဲ့ဒီဒေါခင်မျိုးသက်တင်ပြပြဖို့ထပ်ပြီးတော့လဲသတိပေးလိုက်ပါမယ်နော်ကျွန်တော်ကငရင်ကလေးက view အစီအစဉ်ကို radio ကနေအတန်လွှင့်ခဲ့တဲ့အစဉ်ကလေးကကျွန်တော်ဖေဖေ view ကိုနားထောင်တာမလို့ငယ်ရတဲ့ view ကိုကြိုက်ခဲ့တဲ့ပရိသတ်တယောက်ပါလို့ရေးလာတဲ့တော်ရရှိရဲ့စာကိုလည်းဖော်ပြပေးချင်ပါသေး
။ view အဖွဲ့သူအဖွဲ့သားတွေအားလုံးကိုကျမ်းမာစိတ်ချမ်းသာကောင်းသောလူင်ဆန္ဒများပြည့်ဝကြပါစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုရှိလို့ပါ။လူရင်းကိုပြောရရင်ကျွန်တော်တို့ပေးပို့တဲ့စာတွေ view ရဲ့မူဝါဒစီမင်းစည်းကမ်းတွေနဲ့မကန့်ညီလို့ဖတ်ပြလို့မရတဲ့အခါ ဆာရကြောင့်တော့ပြန်ကြားပေးစေချင်တာပါကျွန်တော်ဒီလိုတောင်းဆိုရတာကအရင်တော့ကဗီအိုအေကလွှင့်ခဲ့တဲ့အစီအစဉ်တွေမှာမြန်မာပြည်ကပေးစာများခံနာကိုလုံးဝစိတ်ဝင်စားခဲ့ပါဘူးဒါပေမဲ့တကူမျိုးတွေကဥလှထွန်းတို့မိတိလာကဥစိန်မောင်တို့ရေးတဲ့စာတွေနားထောင်ရတော့ဒီလိုစာတွေလည်းရေးလို့ရပါလားဆိုပြီးစိတ်ဝင်စားလာခဲ့ပါတယ်နောက်တော့စာတွေရေးဖြစ်ခဲ့ပါတယ် ဒါပေမဲ့ကျွန်တော်ကဥလာထွန်းတို့ဥစိန်မောင်တို့လိုအချက်လက်ထောက်ထားအကူအကားတွေနဲ့မရေးတတ်ပါဘူးကျွန်တော်စိတ်ထဲရှိတာတွေရဲ့နောက်တစ်ခုကကျွန်တော်သိချင်တဲ့အကြောင်းအရာတွေကိုကျွန်တော်မရှာဖွေတတ်တာတွေကိုသိချင်လို့ VOA ကဝန်ထမ်းတွေကရှာဖွေစုဆောင်တင်ပြကြရမှာတော်ကြလို့အားကိုးပြီးမေးမြန်းတဲ့စာတွေပဲရေးတာကများပါတယ်ကျွန်တော်မှတ်မိသမျှကျွန်တော်ရေးခဲ့တဲ့စာတွေတဲကအဖေများနေ့ရေးတဲ့စာနဲ့ အချားစာနှစ်စောင်ဖတ်ပြတာကြားခဲ့ရပါတယ်။ဂျန်နဲ့စာတွေကတော့ရောက်မရောက်မသိပါဘူးခင်ဗျ။ဖတ်မပြတာကတော့ VOA ရဲ့မူနယ်မကိုက်လို့ဖတ်မပြတာလို့ယူဆပါတယ်။စာရောက်မရောက်ကိုတော့ကျွန်တော်ရေးတဲ့စာတွေကို Messenger ကရော email နဲ့ Viber တွေကပါပို့ပေးခဲ့တော့ဘယ်နည်းလမ်းကပို့တဲ့စာကမရောက်တာလဲသိချင်လို့ပါ။ကျွန်တော်ကလည်းရေးပြီးပို့တဲ့စာတွေကိုတကြမထားပဲဖြတ်လိုက်တော့ ဘဲစာကိုဘယ်နည်းနဲ့ပို့ခဲ့တယ်ဆိုတာမမှတ်မိလို့ပါ။ဒါကြောင့်စာရောက်မရောက်သိချင်တာလဲပါသလိုဖတ်ပြလို့မရနိုင်တဲ့စာတွေကိုလည်းသိချင်လို့ပါခင်ဗျာ။ဟုတ်ကဲ့ပထမဆုံးပြောချင်တာကတော့စာရေးတာကျေးဇူးတင်ပါတယ်ဆိုတာပါနော်။ဒီ
Messenger ကနေပြီးရေးတဲ့စာအခုကျွန်မလက်ခံရရှိပါတယ်။စာတွေကိုလည်းကျွန်မတို့အခောက်အတိုင်းမဟုတ်ရင်တော့မှအလင်းတင်လို့ဖော်ပြပေးပါတယ်နော်။ View ကိုစာရေးတဲ့နေရာမှာလည်းကျွန်မတို့အစည်းအကမ်းတက်မှတ်ချက်ဆိုတာမျိုးမရှိပါဘူး။တကူရောရှိပါတယ်။ ပုဂ္ဂိုလ်ရေးတိုင်ကြားမှုမျိုးဆိုတော့ဖော်ပြပေးလို့မရပါဘူးเนาะ။ဂျန်နဲ့စာတွေကတော့အကုန်လုံးအဆင်ပြေပါတယ်။အခုဒီစာရေးလာတဲ့ Messenger ကနေပြီးတော့လဲကျွန်မစပြန်ပေးထားပါတယ်ရှင့်။အဲကြောင့်မလို့ဒီနေရာကရရတယ်ဆိုတာတေချာသိရလို့ပါเนาะ။ဗီဒီယိုကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင့်။ ဒီလိုပေးပို့လာတဲ့သောရရှင်ရဲ့စာရီတွေမှာနေ့စဉ်ကျင့်လေရပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စတွေနောက်ပြီးနိုင်ငံရေးနိုင်ငံရေးစီးပွားရေးဒါရင်းနဲ့ပတ်သက်ပြီးတော့ကိုပိုင်အထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့သောရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထက်ကတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ဗီဒီယိုမင်္ဂလာပါကျွန်တော်ကြားပြင်နေကပါ
တော်တဲ့တောင်နဲ့အမှန်တကယ်ဆက်ရှောင်နေရတဲ့သူတွေမရကြပါဘူး။မယောင်ဝါစီလူသူဖြစ်နေပါလေ။သူတို့ကူညီကိုနေရာတိုင်းရောက်ဖို့ဆိုရင်တော့စစ်ကောင်စီနဲ့ပဲသွားလို့မရဘူးလို့ပဲဒေသခံကာကွယ်ရေးတပ်နဲ့လည်းသွားလို့မရပါဘူး။ NGO နဲ့သွားမှရတာပါ။အမှန်တကယ်ရင်ငက်သူတွေစီရေရောက်ပါစေဗျာ
။လူသားချင်းစာနာမှုအကူအညီတွေကိုတိုက်ရိုက်မပေးဘူးဆိုရင်တော့တိုက်ရိုက်ရရှိတဲ့နဲ့ဒုက္ခတွေတွေမရရှိပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါလေ။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တော့ဒီမှာလည်းရက်ချင်ပါရဲ့ရှင်။ရှင်းတဲ့မှာသောရရှင်နဲ့ပုံမကောင်းမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါရနော်။သောရပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုကြွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းင်းဝင်နေကြပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ ဆွင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ရှိရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ပရောဖက်ရှင်တွေအားလုံးဘေးရန်တွေရဲ့ကျန်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အခုတော်တာရှင်တွေနားဆင်ကြည့်ရှုခဲ့ရတာကတော့မအေးတန်တာကျော်တင်ဆက်တဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြမမီဒီယာမြင်ကွင်းအကြောင်းကိုပြန်လည်တင်ဆက်ပေးပါမယ်ပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ကုလသမဂ္ဂတာဝန်ရှိသူများရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ပြအာဏာသိမ်းချိန်ကလေးကဟန်စီခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအကျဉ်းချုပ်ထဲပြောင်းရွှေ့လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျာရစ်ကနယူးယောက်ယုံချုပ်မှာပြုလုပ်တဲ့ပြီးခဲ့တဲ့ဂျာတာဘေးနေ့ကသတင်းစာရှင်းလင်းပွဲမှာအခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မိပါတယ်ဒေါအောင်ဆန်းစုကြည်သာမကတမရနဲ့တခြားနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုမှုတွေကိုစန့်ကျင်တဲ့လှုပ်ရပ်ပါလို့စစ်ကောင်စီရဲ့လှုပ်ရပ်ကိုဝေဖန်ပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကလည်းအရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူ့အသက်တွေဆုံးရှုံးရပြီးအတ္တိဒုက္ခတွေပိုပြီးခံစားကြရလိမ့်မယ်လို့တတိပေးလိုက်တဲ့အကြောင်းကိုဂျွန်လ23ရက်နေ့က VOA ကထုတ်လွှင့်ခဲ့ပါတယ်။တွန်အန်ဒရူးစ်ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတေကြေကြရပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်။မြမပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့ဆိုရင်တကြီးတတိပေးခဲ့ပါတယ်
ဆရာနာသိန်းကြီးနောက်ပိုင်းအကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံချင်းကြီးဟာဒေတာရင်းကိုပါရိုက်ခတ်မဲ့အနေရီရှိနေတာကြောင့်နိုင်ငံတကာကအငြင်းဆုံးတုံ့ပြန်ဖြေရှင်းကြဖို့လိုအပ်ကြောင်းကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogueအာရှလုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်။ဒါ့အပြင်နော်လင်းဟေစာကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုသာလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာပိုပြီးကျယ်ပြန့်လာမယ်။စစ်တပ်ဟာအင်အားအလွန်ကျော်ဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေပေါ်မှာအပြင်းထန်တိုက်ခိုက်နေတယ်လို့ခုခံတိုက်ခိုက်နေသူတွေကလည်းတုံ့မြင့်ချေမုန်းနေပါတယ်။ဝိဟင်ကနေဘုံကျဲတိုက်ခိုက်တာတွေကိုလည်းအသုံးပြနေတယ်။အရက်ဖက်အဆောက်အုံတွေနဲ့ကြေးရွာတွေမိရှုဖြက်စီးခံနေရပြီးနိုင်ငံတွေးအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့အလွတ်တဘောတင်ပြဆွေးနွေးပွဲမှာဂျွန်လ23ရက်နေ့ကတတိပီပြောကြားခဲ့ပါတယ
်။လိုလင်းရေစာကမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေတာကိုလည်းအလေးထားတင်ပြခဲ့တာတွေ့ရပါတယ်။သိမ်းနေရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာလူဦးရေရဲ့၄ပုံ၃ပုံဖြစ်တဲ့လူပေါင်း၁၄.၄သန်းဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းထောက်ပြပြောဆိုခဲ့ပါတယ်။ UNHCR ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်အရေးအတွက်ဇက်တိုက်မြင့်တက်လာနေတယ်။အခုဆိုရင်အိုးအိမ်စွန့်ခွာရသူဒုက္ခသည်အရေးအတွက်ဟာ၁.၂သန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။စစ်ပွဲအကြမ်းဖက်မှုပဋိပက္ခ ဒါမှမဟုတ်ဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့်ကမ္ဘာတစ်လွှာထွက်ပြေးနေရတဲ့ဒုက္ခတွေ29ခုနှစ်တန်းကျော်ရှိတယ်။ဆီးရီးယားကတော့ဒုက္ခတွေအများဆုံးဖြစ်ပြီးအာဖဂန်နစ္စတန်၊ကွန်ဂို၊တောင်ဆူဒန်နဲ့မြန်မာနိုင်ငံတို့ဟာဒုက္ခတွေအများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခတွေများဆိုင်ရာအေဂျင်စီရဲ့ပြောခွင့်အရရှာဗီယာမန်ထ
WIWM အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီရဲ့တည်နှံချမှတ်တဲ့လုပ်ရဟာနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တယ်လို့ဂျွန်လ20ရက်နေ့ကပြောကြားလိုက်ပါတယ်။မျှတစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကိုက်ညီပဲတည်နှံပေးတာဒါမှမဟုတ်ဖမ်းဆီးချုပ်နှောင်တာမျိုးဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်စေတယ်လို့လည်း WIWM ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်တဲ့88မျိုးဆက်ခေါင်းဆောင်ဦးကျင်မင်းနဲ့ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်တို့အပါအဝင်လူလေးဦးကိုအများရှိမောက်မှာစစ်ဆေးကြားနာမှုမလုပ်ဘဲစစ်ခုံရုံးကနေတေတံကျိုးမိတ်ချမှတ်လိုက်တဲ့အကြောင်းဂျွန်လ3ရက်နေ့မှာမြန်မာစစ်ကောင်စီကကြေညာခဲ့တယ်လို့ WIWM ကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့အခုလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျူးလွန်ခဲ့တယ်ဆိုပြီးဆွဆဲခံထားရတဲ့လူပုဂ္ဂိုလ်ကြီးရဲ့အခြေခံရပိုင်ခွင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ
်။ကုလသမဂ္ဂမှာလူလင်းဟင်စာတင်ပြခဲ့တာကိုကောက်နှုတ်ပြီးဖော်ပြရရင်မြန်မာနိုင်ငံရဲ့ပဂတိအခြေအနေဟာလူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေပြိုလဲမဲ့အန္တရာယ်ရှိနေပါပြီ။နိုင်ငံလူ့ဦးရေရဲ့တဝက်ဟာစည်ရဲမွဲတည်မှုနဲ့အတူနေထိုင်နေကြရပြီးလက်နက်ကင်ပဋိပက္ခကပြည်သူတွေရဲ့နေစဉ်ဘဝဖြစ်နေတယ်။စစ်ကောင်စီက2022ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့ပြောဆိုနေပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်ဒီမိုကရေစီတော်လှန်ရေးအင်အားစုတွေကိုဘေးဖယ်ထားတယ်။2023ခုနှစ်မှာစစ်ကောင်စီကလှုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲဟာနိုင်ငံရေးအင်အားစုအလုံးဒီမိုကရေစီနီးလမ်းကျကျမြမြတတဒန်းတူရည်တူပါဝင်ခွင့်ကင်းမဲ့နေတာကြောင့်လက်တွေအကောင့်တွေဖော်ဖို့မဖြစ်နိုင်တယ်လို့ဒီရွေးကောက်ပွဲကြောင့်တိုင်းပြည်ထဲမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပဲကျေပြတ်နေဆိုင်လာလိမ့်မယ်တိုင်းပြည်ကိုကိုစားပြုတဲ့အင်အားစုအလုံးပါဝင်ဖြည့်ရှင်းခွင့်ရရေးကိုအကောင့်တွေဖော်နိုင်မှမြမနိုင်ငံကြီးအကြက်တဲဖြည့်ရှင်းနိုင်မယ်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့လက်တွဲညီညီဆောင်ရွက်နိုင်ဖို့အရေးကြီးတာကိုထောက်ပြထားပြီးလူသားချင်းစာနာထောက်ထားမှုအရထိထိရောက်ရောက်ကူညီနိုင်ရေး humanitarian intervention ဆိုတဲ့ရည်ရွယ်ချက်နဲ့အင်အားစုအလုံးပါဝင်တဲ့လုပ်ငန်းစဉ်တွေကဖော်ဆောင်ဖို့လိုအပ်နေတယ်လို့ဆိုကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုဆက်လက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုတင်ဆက်ပြရစီ။နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရစေဖို့မညိုညိုလွင်စီစဉ်တင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာပေါ်မှာဒီမိုကရေစီစနစ်ကျင့်သုံးအုပ်ချုပ်တဲ့နိုင်ငံတွေအကြောင်းကိုပြောပြထားပါတယ်ခင်ဗျာ
ဘာမနိဘာမနိဘာမနိ
ဒီမိုကရေစီ
လူလက်ပြီးတရားမျှတမှုရှိတယ်ဆိုတော့ဒီမိုကရေစီအုပ်ချုပ်မှုရန်နရာစနစ်ဆိုတာကိုတော့နိုင်ငံအများစုမှနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စီးနင်းတဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစားရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်။35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ။အများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လည်မှုရှိတဲ့ဥပဒေစီးနင်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာပွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။ လေ့လာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်းမတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိပ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden, New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။စကန်ဒီနေးဗီးယားနိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်တွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်မှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေလည်းကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကိုတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါအာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတခုဖြစ်တဲ့လာအိုနဲ့မြန်မာအိမ်ကြီးချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစီမှာတွေ့နိုင်ပါတယ်ရှင်
။အခုဆက်လက်ပြီးတော့ကမ္ဘာတလွှားကထူးခြားတဲ့သတင်းလေးတွေကိုစီစဉ်တင်ဆက်ပေးပါမယ်။မက္ကဆီကိုနိုင်ငံကလက်ဝဲတင်နန်းဟာဂီနီစံချိန်ကိုချိုးလိုက်တဲ့အကြောင်းဩစတြေးလျနိုင်ငံကစားသုံးသူတွေအပေါ်ရိုင်းပြတဲ့စားသောက်ဆိုင်ရေပန်းစားနေတဲ့အကြောင်းတွေကိုကမ္ဘာတလွှားထူးခြားခြားသတင်းအစီအစဉ်အဖြစ်ကိုငင်းချမ်းနဲ့မက္ကင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမြို့ရဲ့မြို့လယ်အကြီးကျယ်ရှင်ပြင်ဆိုကာလိုမှာပြီးခဲ့တဲ့သတင်းပတ်ကလူပေါင်း 14,000 ကျော်လက်ဝဲတနန်းတက်ပြီးဂင်းနီကဘာစံချိန်ချိုးလိုက်ပါတယ်။မက္ကဆီကိုနိုင်ငံတော်အလံမှာပါတဲ့အယောင်လေးဖြစ်တဲ့အနီအဖြူအစိမ်းရောင်တွေအတိုင်းဝစ်ဆင်ထားကြတဲ့လူတွေဟာရှင်ပြင်မှာစုဝေးပြီးတော့လေ့ကျင့်ခန်းလုပ်ခဲ့ကြတာပါ။ဒေသခံလက်ဝဲအကျော်မော်တွေကနိုင်ဝက်ကြာတင်နန်းကိုပို့ချပေးခဲ့ပါတယ်။ကမ္ဘာပေါ်မှာလူအများဆုံးတင်နန်းလာကြရတဲ့လက်ဝဲတင်နန်းအဖြစ်လူပေါင်း 14,299 ယောက်နဲ့ဂင်းနေမှတ်တမ်းဝင်သွားတာပါဒီပွဲကိုတော့မက္ကဆီ
အခုဆက်လက်ပြီးတော့ VOA အမေရိကန်တံခါးသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဆက်လက်တင်ဆက်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက voa.farmies@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကိုငိမ့်ကျန်းတဲ့မက္ကင်ပြည်တွေကိုတင်ဆက်တဲ့ Odd News ကိုဆက်လက်နားဆင်ကြပါခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမြို့ရဲ့မြို့လယ်အကြီးကျယ်ရှင်ပြင်ဆိုကာလိုမှာပြီးခဲ့တဲ့သတင်းပတ်ကလူပေါင်း 14,000 ကျော်လက်ဝဲတင်နန်းတက်ပြီးဂင်းနီကဘာစံချိန်ချိုးလိုက်ပါတယ်မက္ကဆီကိုနိုင်ငံတော်အလံမှာပါတဲ့အယောင်လေးဖြစ်တဲ့အနီအဖြူအစိမ်းရောင်တွေအတိုင်းဝစ်ဆင်ထားကြတဲ့လူတွေဟာရှင်ပြင်မှာစုဝေးပြီးတော့လေ့ကျင့်ခန်းလုပ်ခဲ့ကြတာပါဒေသခံလက်ဝဲအကျော်မော်တွေကနိုင်ဝက်ကြာတင်နန်းကိုပို့ချပေးခဲ့ပါတယ်ကမ္ဘာပေါ်မှာလူအများဆုံးတင်နန်းလာကြရတဲ့လက်ဝဲတင်နန်းအဖြစ်လူပေါင်း 14,299 ယောက်နဲ့ဂင်းနေမှတ်တမ်းဝင်သွားတာပါဒီကွဲကိုတော့မက္ကဆီကိုစီးရီးမြို့ရဲ့အစိုးရနဲ့ကမ္ဘာလက်ဝဲကောင်စီကစီစဉ်ခဲ့တာဖြစ်ပါတယ်။အရင်စံချိန်ကတော့2019ခုနှစ်ကရုရှားနိုင်ငံမော်စကိုမြို့တော်မှာလူ3,000တက်ရောက်ပြီးကမ္ဘာစံချိန်ချိုးထားတာပါ
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလာရောက်စားသုံးသူတွေပေါ်ရိုင်းပြတဲ့ဘာကောက်စားသောက်ဆိုင်တစ်ဆိုင်ရေပန်းစားလူကြိုက်များနေပါတယ်။ကရန်လို့နာမည်ပေးထားတဲ့ဒီဆိုင်မှာဆိုင်ဝန်တန်းတွေကရိုင်းပြတယ်လို့ဝန်ဆောင်မှုတွေကလည်းမကောင်းပါဘူး။ဒါတွေကိုတိုင်ကျင်းအောင်စိုင်းတာဝန်ခံမန်နေဂျာကလည်းမရှိပါဘူး။ဒ
ဒါပေမဲ့လည်းစားသုံးသူတွေကအဲ့လိုဆိုင်မျိုးကိုသဘောကျနေပါတယ်။ဒီဆိုင်ဟာယူအာဆက်ချ်ကာရန်လိုအမျိုးသမီးဆိုတဲ့အတုံးနှုံးကပေါက်ဖွားဖန်တီးခဲ့တာဖြစ်ပြီးတော့အရာရာတိုင်းကိုဝေဖန်ပြစ်တင်တဲ့သူကိုရည်ညွှန်းတာပါ။ကာရန်စားတောက်ဆိုင်ရဲ့ဆောင်ပုဒ်ကလည်းစားသုံးသူဟာအမြင်မှားတယ်ဆိုတဲ့ဆောင်ပုဒ်နဲ့လောက်ကင်နေတာဖြစ်ပြီးတော့2018ခုနှစ်အောက်တိုဘာလတုန်းကအစမ်းစ ရှိပါတယ်။ဆိုင်ဝန်ထမ်းတွေကိုစားသုံးသူတွေကဆဲဆိုချိန်ပေါင်းလို့ရပြီးတော့ဝန်ထမ်းတွေကလည်းစားသုံးသူတွေကိုဆဲဆိုချိန်ပေါင်းနိုင်တာပါ။ဒါပေမဲ့လည်းအခြေခံလိုက်နာရမယ့်စည်းကမ်းလေးတွေတော့ရှိပြီးတော့အဲ့ဒီစည်းကမ်းတွေကမတန်ဆွမ်းတွေကိုမနှိမ်ချဖို့နဲ့လူမျိုးရေးနဲ့လိင်ပိုင်းဆိုင်ရာခွဲခြားတဲ့ဆဲဆိုမှုတွေမလုပ်ဖို့ဖြစ်ပါတယ်။အဲ့ဒါတွေကိုမလိုက်နာနိုင်ရင်တော့ဆိုင်ထဲကနေမောင်းထုတ်ခံရနိုင်ပါတယ်။ဆိုင်ဝန်ထမ်းတွေအတွက်လည်းမကောင်းတဲ့စိတ်ကိုအကုန်လွှတ်ထားပြီးအလုတ်ထဲမှာစိတ်လို့ကိုလို့ဆဲဆိုလို့ရတယ်လို့စားသုံးသူတွေအနေနဲ့လည်းဒါတွေကိုထိုင်ကြည့်ပြီးသဘောကျနေနိုင်ပါတယ်။ current ဆိုင်ကအစားတောက်တွေကစားလို့ကောင်းပါတယ်လို့စားသုံးသူတချို့ကတော့မှတ်ချက်ပေးပါတယ်ခင်ဗျာ
။ PO American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုညာဝင်းအောင်ကပြောပြပေးပါမယ်။
G7 ကမ္ဘာအထိပ်ပြီးနိုင်ငံတွေကခေါင်းဆောင်တွေကတင်းငွေတွေတုန်းကဂျာမနီနိုင်ငံမှာတွေ့ဆုံခဲ့ကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတညီတညွတ်ထဲဆန့်ကျင်မှုကိုပြသနိုင်ရေးဆွေးနွေးခဲ့ကြသလိုကမ္ဘာတစ်လွှားစားနပ်ရိက္ခာနဲ့စွမ်းအင်ဇေနုံမြင့်တက်လာမှုအပေါ်မှာစစ်ပွဲရဲ့ရိုက်ခတ်တရောက်မှုတွေကိုရှော့ချမဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အငြင်းရန်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတည်ပြုကြောင်းဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှော့စ်ကပြောကြပါတယ်။ယူကရိန်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်ခုဖြစ်တဲ့မြို့တော်ကီယက်နဲ့ခါခီမြို့တွေကိုတနင်္ဂနွေနေ့ကရုရှားကဒုံးကြီးတွေနဲ့ပြန်ပြီးတော့တိုက်ခိုက်လာပါတယ်။ရုရှားအစိုးရကိုအထူးကြံဖြစ်စီရင်နီလန်းသစ်တွေကိုဆုံးဖြတ်ကြမယ်။ကမ္ဘာဒီမိုကရေစီဥဆောင်နိုင်ငံတွေက G7 နိုင်ငံတွေကခေါင်းဆောင်တွေဂျာမနီနိုင်ငံမှာတွေ့ဆုံဆွေးနွေးချိန်မှာအခုလိုတိုက်ခိုက်တာပါ။ယူရောကီယက်ကအ ਨੇ စုံအင်အားအဆောက်အုံနှစ်ခုကိုထိမှန်ပြီးလူတဦးတည်ဆုံးက၄ဦးဒဏ်ရာကြောင်းကီယက်မြို့တော်ဝန်ကပြောပါတယ်ယူကရိန်းအနောက်မြောက်ပိုင်းဒေသကပြစ်မှတ်တွေကိုရုရှားတို့ရဲ့ cruise ဒုံးကြီးတွေတုံးပြီးပြစ်ခတ်မှုတွေတိုးလာနေပါတယ်ရုရှားသမ္မတပူတင်ဟာဗဟုအာရှဒေသတွေကယခင်ဆိုဗီယက်အဖွဲ့ဝင်ဟောင်းနိုင်ငံနှစ်ခုကိုဒီသတင်းပတ်တဲ့တွားရောက်မယ်လို့နိုင်ငံပိုင်ရုပ်တံဌာနကကြေညာပါတယ်ယူကရိန်းကျူးကျော်စစ်စတင်ခဲ့ခြင်းအားဆလို့ဒါဟာပူတင်ရဲ့ပထမအဆုံးသိရှိရတဲ့နိုင်ငံသားခီးစဉ်ဖြစ်လာမှာပါဖေဖော်ဝါရီလ24ယူကရိန်းကိုကျူးကျော်စစ်တိုက်ခိုက်မှုအတွင်းလူထောင်ချီတည်ဆုံးပြီးတန်းနဲ့ချီတဲ့လူတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်အဲ့ဒီနောက်ပိုင်းမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေဖြစ်ပေါ်လာတာပါကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရှေ့မတိုးနိုင်ဖြစ်နေတဲ့နျူကလ িয়ার သဘောတူညီချက်ရေးဆွေးနွေးပွဲတွေပြန်ဆဖို့မျှော်လင့်ထားချိန်မှာပဲအီရန်အစိုးရကလောင်စာခဲသုံးဒုံးမြန်တစ်စင်းကိုအာကာသတဲလွှတ်တင်တဲ့ကြောင်းနိုင်ငံပိုင်ရုပ်တံကတနင်္ဂနွေနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ဘက်ကဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုညံဝင်းအောင်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘဲအတာရဲ့နဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်ဗီအိုရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်များနဲ့မြန်မာပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပါ
This program has come to you from the Voice of America, Washington.